ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးနဲ့နမတူမြို့နယ်အဆက်မှာတိုက်ပွဲတွေထပ်ပြီးတော့ဖြစ်ပွားခဲ့တာကြောင့်ဒေသခံရွာသား900ကျော်ဟာလာရှိုးမြို့ကမန်ဆူရှမ်းဖုံးတော်ကြီးကျောင်းကိုနောက်တစ်ကြိမ်ထပ်ပြီးတိမ်းရှောင်လာကြရပါတယ်။တိမ်းရှောင်လာသူတွေဟာလွယ်တောက်နဲ့ပန်ဟုံးကျေးရွာကဖြစ်ကြပြီးတော့ဒီသတင်းပတ်အတွင်းမှာဒုတိယအကြိမ်ပြန်ပြီးတော့တိမ်းရှောင်ကြရတာလည်းဖြစ်ပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့လာရှိုးမြို့ကိုတိမ်းရှောင်လာသူတွေဟာလာဟုလူမျိုးအများစုဖြစ်ပြီးကြာသာရင်းနဲ့ညနေပိုင်းကမန်ဆူဖုံးတော်ကြီးကျောင်းကိုရောက်ရှိလာကြတာပါစစ်ရှောင်တွေရောက်ရှိနေတဲ့အခြေအနေကိုကိုယ်တိုင်တွားရောက်တွေ့ဆုံခဲ့တဲ့လာဟုမျိုးသားဒီမိုကရက်တစ်ပါတီဥက္ကဋ္ဌဒေါ်အေးတီတာမြင့်ကအခုလိုပြောပါတယ
်မန်ဆူကျောင်းမှာအခု900နဲ့ချစ်ရောက်လာရှိုးမြို့နယ်လွယ်ကောက်ကြီးရွာနဲ့ပန်ဟုံးကြီးရွာအများဆုံးကလာဟုလူမျိုးတွေသူတို့ပြောတာဒီဗမာစစ်တပ်ရဲ့ကလောင်တိုက်ရဲပေါ့နော်တိုက်ပွဲဖြစ်တဲ့အခါကျတော့အဲ့ဒါသူတို့ဂျွာနာလေးမှာပဲဖြစ်တာမျိုးလို့ပေါ့နော်အဲ့ဒါကြောင့်ကြီးလာတာလို့ပြောတယ်မင်းကရောက်လာတာသူတို့ဆိုဆောင်ကစဘာမှမရလာဘူးတဲ့သူတို့တည်းတောင်ညာမှာရှိနေတာတဲ့အဲ့ဒါကြီးလာကြကလေးတွေလည်းအများကြီးပဲ
ပြီးခဲ့တဲ့တနင်္လာနေ့ကလည်းလက်နက်ကြီးပစ်ခတ်တံတွေကြောင့်လွယ်တောက်မန်ပိန်နမ်ကတ်နဲ့ပန်ဟုံးကျေးရွာကဒေသခံတွေဟာလာရှိုးမျိုးနဲ့ခုနှစ်မိုင်အကွာမှာရှိတဲ့အီနန်းရွာဖုန်ကြီးကျောင်းကိုတင်းရှောင်ခဲ့ကြပါတယ်နောက်တည့်မှာတော့သူတို့ရွာအနီးမှာတိုက်ပွဲမရှိတာကြောင့်နေရပြန်ခဲ့ရကအခုတခါထပ်မံတိမ်းရှောင်လာကြတာဖြစ်ပါတယ်မန်ဆူရှမ်းကျောင်းကိုရောက်ရှိနေတဲ့စစ်ရှောင်တွေအတွက်လာရှိုးမြို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကစံ9ရက်စာထောက်ပံ့ပေးထားတယ်လို့ကြက်ချင်ဒီအသင်းကလည်းဆောင်နဲ့ကလေးငယ်တွေအတွက်လိုအပ်တဲ့စောင်းတွင်းအသုံးဆောင်တွေကိုထောက်ပံ့ပေးထားပါတယ်လောလောဆယ်စစ်ရှောင်တွေနဲ့ပတ်သက်တဲ့အခက်အခဲကိုတော့မန်ဆူကျောင်းကဂေါပကအဖွဲ့ဝင်တဦးကအခုလိုပြောပါတယ်
အားလားတော့ကကုလို့ဆိုကျောင်းကပြင်ရှင်းပေးတယ်။နည်းနည်းပိုင်းတော့ညပိုင်းတော့တွေးထားတာပေါ့
။ဆရာတော်ကပဲအလုပ်ကြီးရှုစောင့်ရှောက်ထားတာကျွန်တော်ရက်ွက်ကလည်းကြီးရှုစောင့်ရှောက်ထားတာလေ။လူရှင်များနည်းနေလို့အရင်ကဆိုလူရှင်များကအခုကတချို့ကလည်းတီတချို့ကလည်းမတီအဲ့လိုမျိုးဖြစ်နေတာလေ။ကျွန်တော်တို့ကဆိုရင်ကကလေးတွေဒါအများလို့လေ။ကလေးပြောက်မှအကြောက်နေတာ
ဒီရပိုင်ရှမ်းပြည်နယ်အတွင်းတိုက်ပွဲတွေဖြစ်ပွားတဲ့အခြေအနေကို TNLA ကပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကအခုလိုပြောပါတယ
်။အကဲမနေ့ကတိုက်ပွဲကဒီလာရှိုးတုနယ်ပေါ့နော်လာရှိုးနေတွားလို့ရှင်15မိုင်လောက်ဝေးတယ်နံပါတ်2လာရှိုးလမ်းပေါ်မှာဖြစ်တာ။ဒီနေ့လည်းဒီပြန်ဖြစ်တယ်ဒီနေ့ကတော့ဒီနမ်ဆာမြို့နယ်မန်ဂိုအဆက်ပေါ်ကြားကြပေါ့နော်။အဲ့မှာကတော့ဒီနေ့8:50နော်ကနေစားရတယ်နော်ဒီစရတော့ပြမရတင်တယ်ဟိုဘက်ရတယ်လက်ဖြစ်တယ်ပေါ့18ရက်နေ့မှာဆိုတော့3ရက်လောက်ဖြစ်တယ
်ဒီလ18ရက်နေ့ကတော့တမ်ရော့စစ်ကြောင်းကနမ်တူမြို့နယ်လွယ်ပြည့်ကျွော်နီရောက်ရှိစဉ်မှာ TNLA ကစောင့်ကြိုတိုက်ခိုက်ပြီးနေအိမ်တလုံးကိုမီးရှို့ထွက်ပြေးသွားကြောင်းမြောက်ရီသတင်းစာမှာဖော်ပြထားပါတယ်DNLA ကတော့လွယ်ပြည့်ကျေးရွာမှာတိုက်ပွဲဖြစ်ပွားတာမရှိကြောင်းနဲ့တမ်ရော့ဘက်ကပစ်တဲ့လက်နက်ကြီးကြီးထိမှန်တာလားဖြစ်ကြောင်းတုံ့ပြန်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်နမ်တူလာရှိုးနဲ့မန်တုံမြို့နယ်တွေထဲမှာတိုက်ပွဲတွေဟာဒီရက်ပိုင်းအတွင်းနေ့စဉ်ဆိုသလိုဖြစ်ပွားနေပြီးမြေမြုံပိုင်းနင်းမိတာကြောင့်ဒီလအတွင်းမှာဒေသခံ10ဦးတမနဲ့ထိခိုက်ဒဏ်ရာရတယ်လို့သေဆုံးတာတွေလည်းရှိခဲ့ပါတယ်